ဆီးရီးယားနိုင်ငံမှာဓာတုလက်နက်တွေသုံးမသုံးကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့စုံစမ်းမှုမပြီးသေးခင်မှာဆီးရီးယားပေါ်စီးရီးယားအရေးယူမှုတွေမလုပ်ကြဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေကိုကုလသမဂ္ဂတွင်းရေးမှုချုပ်ကတိုက်တွန်းလိုက်ပါတယ်။စနေနေ့မှာဆီးရီးယားကပြန်လာမဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့တွေစီကစုံစမ်းတွေးရှိမှုအစီရင်ခံချက်ကိုသူရရှိမှာဖြစ်တယ်လို့မစ္စတာဘန်ကီမွန်းကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။ဆီးရီးယားအရက်သားတွေအပေါ်ဆီးရီးယားအစိုးရကနေပြီးတော့ဓာတုလက်နက်တွေအသုံးပြုတိုက်ခိုက်နေတယ်ဆိုတဲ့ဆွဆွဲမှုတွေကြောင့်အမေရိကန်နဲ့အနောက်အင်အားကြီးနိုင်ငံတွေကတုံ့ပြန်မှုစဉ်းစားနေကြချိန်မှာပဲတန်တမာရေးနီးနဲ့ဖြည့်ရှင်းတဲ့နီးကိုအခွင့်အလမ်းပေးတဲ့လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောလိုက်တာပါဆီးရီးယားမှာရောက်နေတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေကတော့တတိယမြောက်နေ့အဖြစ်နဲ့စုံစမ်းဖို့အတွက်ဒမတ်စကတ်မြို့တော်တွေကနေပြီးတော့ရင်နန်းတွေနဲ့ထွက်ခွာသွားခဲ့ကြပါတယ်ဆီးရီးယားအပေါ်ဘလို့အရေးယူတုံ့ပြန်တဲ့ဆိုတာနဲ့ပတ်သက်လို့ဗြိတိန်ပါလီမန်မှာလည်းအထူးအစည်းအဝေးပြုလုပ်ပြီးတော့အခုအတန်းလွှင့်နေတဲ့အချိန်မှာပဲဆွေးနွေးနေကြပါတယ်ရှင်